စစ်ကောင်စီနဲ့ရခိုင်တပ်မတော်အေအေကြားတိုက်ပွဲပြင်းထန်နေတဲ့အတွက်နေရဆွတ်ခွာထွက်လာသူတွေများလာနေပါတယ်။ရခိုင်ပြည်နယ်ကနေလေကြောင်းခွင်းနဲ့တရိတ်ကိုလူဦးရေ300နီးပါးပြည်မှတ်ဘက်ကိုထွက်ခွာနေကြတယ်လို့လေရင်လက်မှတ်အယောင်ဌာနအမျိုးသမီးတူကပြောပါတယ်။ဘာကြောင့်ရခိုင်ဒေသငံတွေပြည်မှတ်ဘက်ကိုထွက်လာရပါသလဲ။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုကိုသားညူပြောပြပါမယ်။
စစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြားတိုက်ပွဲတွေကြီးကြံပြင်းထန်နေသလိုပဲမြို့သိမ်းတိုက်ပွဲတွေများလာရမှုလို့ရခိုင်ပြည်နယ်မှာဒေသခံတွေဟာအသက်ရှင်ရပ်တည်ရေးအတွက်ဘေးလွရာတွေကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တချို့ဒေသခံတွေဟာလည်းနှီးဆက်ရာကြေးရွာတွေနဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်တချို့ကိုအိုးဝင်ဆွန့်ခွာထွက်ပြေးနေကြရသလိုတောတောင်တွေထဲမှာတဲထိုးပြီးတော့နေထိုင်နေကြသူတွေလည်းရှိပါတယ်။တချို့ရခိုင်ဒေသခံတွေကတော့ရန်ကုန်လိုမျိုးနေရာမျိုးကိုရွှေ့ပြောင်းလာကြတာမျိုးလည်းရှိပါတယ်။ပြီးခဲ့တဲ့လတွေကနေစပြီးတော့ရခိုင်ပြည်နယ်ကနေပြီးတော့ပြည်မဘက်ကိုထွက်ပြေးသူတနည်းကို300ဝန်းကျင်အထိရှိနေတယ်လို့လေးလက်မှတ်ရောင်းဌာနကအမျိုးသမီးတူကပြောပါတယ်။အဲ
လက်မှတ်ကလေးလားပဲရှိအောင်ပြည်နေအဒီလားဒီမှာအရေးကြီးတဲ့လူရှိတယ်ဆိုရင်ရှာတာဖလိုက်စီးလုံးမလေးတွေမှားတာတော့မှနှစ်ရက်လောက်ဆိုလို့ရှင်ခုံကအကုန်လုံးပြည်တော့အဲ့လိုမျိုးတွေဖြစ်နေအရင်ကတော့အဲ့လိုမျိုးဒေသခံတွေကိုယ့်ဘာကိုမှားပြီးတော့စောတာလေးရှိတယ်အခုကကျတော့အဲ့လိုဒေသခံတွေကလည်းဒီကမှဆယ်မနိုင်ရဲ့အခါမှာမျိုးလေးကျတော့ညီမတို့ဒီအေဂျင့်ဆက်တွေကစီလုံးကားလေးတွေစီစဉ်ပေးရသေးရှိတယ်အဲ့လိုမျိုးပါဟုတ
်ဒါပြင်ပြည်မဘက်ကိုထွက်ခွာမဲ့လေရင်လက်မှတ်တွေဟာလည်းဈေးနှုန်းမြင့်မားနေပေမဲ့လာမယ့်ဧပြီလအထိလက်မှတ်တွေကုန်နေပြီလို့အဲ့ဒီအမျိုးသမီးကပြောပြပါရယ
်အခုအကြောလေဒီလေကြောင်းလိုင်းမှာသတ်မှတ်ထားတဲ့ဈေးနှုန်းလေးတွေကကျတော့ကင်ဘောဇာဆိုလို့ရှိရင်ကျတော့3,800ကနေစရယ်ပြီးလို့ရှိရင်သူက business class VIP ဖြစ်ဆိုရှင်ကျတော့4,400ရှိပါမယ်မြန်မာနိုင်ငံ airline ကကျတော့3,800ရှိပါတယ်ပြီးလို့ရှိရင်မဲရနာဘုံကကျတော့3,500 2,000 3,800အဲ့လိုမျိုးပေါ့နော်အခုလိုလိုဒီမှာဆိုလို့ရှိရင်ကျတော့မြန်မာနိုင်ငံ airline ဆိုလို့ရှိရင် every 24ရက်နေ့ကိုစပြီးတော့ရမယ်ကင်ဘောဇာကကျတော့ every 3လလုံးတော့မှခုံကအကုန်လုံးပြီးတော့ပါပြီမဲရနာဘုံကလည်း5လပိုင်းမှာပါပြီးစပြီးတော့ရပါပြီရှင်ဟုတ်
လေစင်းုံတွေမြန်မာနေတာဟာရခိုင်ပြည်နယ်ကနေထွက်ခွာသူတွေများပြားပြီးတော့ရခိုင်ပြည်နယ်ကိုပြန်မဲ့ခီးတွေတွေမရှိတာမလို့ဇင်းုံတွေတိုးမြင့်တက်မှတ်ထားတာဖြစ်တယ်လို့လည်းသူကပြောပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်မှာကုန်းလန်းရေလန်းဆက်သွေးတွေနဲ့ဒီကုန်းစည်စည်းစဲမှုအားလုံးကိုစစ်ကောင်စီကပိတ်ပင်ထားပါတယ်ပြည်မနဲ့ရခိုင်ကိုပြေးဆွဲနေတဲ့လေကြောင်းလိုင်းတစ်ခုသာခွင့်ပြုထားပြီးတော့တန်တွဲကြောက်ဖြူအမ်းနဲ့စစ်တွေအစရှိတဲ့မြို့နယ်တွေလောက်ကပဲလေကြောင်းနဲ့ပြည်မကိုထွက်ခွာခွင့်ရနေတာပါစစ်တွေရန်ကုန်ကတော့နေ့စဉ်ပုံမှန်ပြေးဆွဲနေပြီးတော့တခြားကြောက်ဖြူတန်တွဲနဲ့အမ်းမြူနယ်တွေကိုတော့ပုံမှန်ပြေးဆွဲတာမရှိပါဘူးရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကနေပြီးတော့ရန်ကုန်မြို့ကိုထွက်လာတဲ့လူငယ်တူကတော့သူထွက်လာရတာနဲ့ပတ်သက်ပြီးတော့ခုလိုပြောပြပါရယ်
ကုန်းလန်းရောရေလန်းရောအကုန်လုံးဖျက်လိုက်တယ်ပြီးလို့ရှိရင်ဆက်တွေတွေကအစားအဲ့လိုဖျက်လိုက်တဲ့ခါကျတော့ဟိုစစ်ဆိုတာလည်းရရှင်ဖြစ်ဖြစ်နေမယ်ဆိုတာကိုလည်းမမှန်းတတ်ဘူးလေအဲ့ခါကျတော့ဒီအဲ့ဖဲမှာကိုပိုက်မိတော့မှကြောက်တယ်အဲ့ပိုက်မိတော့မှကြောက်တော့ဟိုပိုက်မိတော့တဲ့ခါကျရင်ကိုလုံးစရာရှိတဲ့အခွင့်လန်းတဲ့အကုန်လုံးကဟိုလုံးလို့မရဘဲနဲ့အသက်ကြီးတော့မယ်အဲ့အဲ့လိုမျိုးဖြစ်မှကြောက်လို့ညီမပိုက်မိမှကြောက်လို့လာခဲတာပေါ့နော်ဟုတ်ကဲ့
စစ်ကောင်စီအနေနဲ့အခုလိုမျိုးတိုက်ပွဲပြင်းထန်နေတဲ့ကာလမှာဒေသခံတွေရဲ့ခီးတော်လာခြင်းနဲ့ကုန်းစီစစ်ဆဲမှုတွေကိုပိတ်ပင်ထားတာကြောင့်ရခိုင်ပြည်နယ်မှာရှိနေတဲ့ဒေသခံတွေနေ့စဉ်စားဝတ်နေရေးတွေအတော်လေးကိုခက်ခဲနေတယ်လို့လည်းသူကပြောပါတယ
်။ညီမတို့ပေါ့နော်စစ်ဖြစ်နေတဲ့အချိန်မှာအကုန်လုံးလမ်းတွေပိုက်ပြီးတော့စားတောက်ကုန်တွေကဟိုဟာခက်ခဲတယ်။အဲဈေးတွေမတန်တဆကြီးတယ်ပေါ့နော်။လူဒန်းစားအချိန်ကလူဒန်းစားတယ်ဆိုလို့ရှိရင်ဒီနေ့စားဖို့ဒီနေ့ရုံးနေရတဲ့လူတွေဆိုရင်တော်တော်ဒုက္ခရောက်တယ်။အဲ့လိုဟာမျိုးတွေလည်းရှိတော့ညီမအနေနဲ့ညီနာကြတော့ဒါကဟိုဟာပေါ့နော်။ဟိုစစ်ဆိုရကညီမတို့ဒီစစ်သူရခိုင်ပြည်သူတွေပေါ့နော်။သူတို့ဤသူတို့ဟန်နဲ့တနည်းနည်းနဲ့ဒါနှိပ်စက်နေတာပေါ့နော်။ညှဉ်းပန်းနေတာလို့ပဲညီမအမြင်နဲ့ရှင်းတော့
ဒါအပြင်ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ပြည်မဘက်ကနေရာဆွန့်ခွာလာတဲ့ဒေသခံတွေအနေနဲ့လက်တလောပြည်မဘက်တွေမှာလည်းရခိုင်မုံတီးရေးဝါရဖြန့်မှုတွေရှိနေတာကြောင့်စိုးရိမ်နေကြရတယ်လို့လည်းရွှေပြောင်းလာသူတွေကပြောကြပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တော်မင်းများမှာဒီကနေ့တိုင်အောင်တိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လည်းရသားထိခိုက်ပျက်ဆုံးဒဏ်ရာမှုတွေလည်းရှိနေပါတယ်။မြို့ထဲမှာမီးလောင်မှုတွေလည်းရှိနေပါတယ်။ရခိုင်တပ်တော်အေအေဘက်ကတော့ရခိုင်ပြည်နယ်မှာလက်နက်မချပဲကြံနေသေးတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုတိုက်ထုတ်သွားမယ်ဆိုပြီးတော့ထုတ်ပြန်ချက်တွေမှာပေါ်ပြထားတာတွေ့ရပါတယ်ခင်ဗျာကျွန်တော်တားညူပါ